ီနောက်ဆုံးလွှတ်တော်ကဒီပြုတ်ပြထန်ခဲ့တဲ့မြို့သားပညာရေးဥပဒေကိုကန့်ကွက်တဲ့အနေနဲ့ចောင်းသားတမကအဖွဲ့ဝင်တွေဥဆောင်ပြီးနိုင်ငံလုံးဆိုင်ရာចောင်းသားတပိတ်ကိုဒီနေ့မန္တလေးမြို့ကနေစတင်လိုက်ကြပါတယ်။တပိတ်မောက်ចောင်းသားတွေဟာမန္တလေးမြို့အင်ဒေါ်ယာဖျားဝင်းကနေစပြီးခြေတက်လာကြတဲ့အခြေအနေတွေကိုမန္တလေးမြို့ကတူပြောပြတာက
ကျွန်တော်တို့ရှိတဲ့ဆက်ဖြစ်တာပေါ့နော်26လမ်းရေကြိုနာပေါ့နော်မန္တလေးကနေသူရန်ကုန်တီအောင်ကိုစုရမယ်ထင်တယ်သူတို့អော်သွားတဲ့အတန်နေရပေါ့နော်ဒီနေ့တော့စဖြစ်တာပေါ့လေကျွန်တော်ထင်တယ်ចောင်းသားပေါ့ဟို900ပတ်ဝန်းကျင်လောက်ရှိလိမ့်မယ်ထင်တယ်လူကလည်းနောက်ကနေလိုက်တယ်လူတို့ကတော့အကုန်လုံးအတန်ကြားတာနဲ့အကုန်လုံးကအားပေးကြတယ်ပေါ့
ចောင်းသားတွေခြေတက်လာရလမ်းတစ်လျှောက်အတူလိုက်ပါလာတဲ့မင်းလေးမျိုးငင်းရမှုထိန်းသိမ်းရေးကော်မတီအားစာရေးဆရာမင်းထက်ငင်းချမ်းကလည်းအခုလိုပြောပြပါဗျာ
။မင်းလေးကဒီတက္ကသိုလ်ရဲ့ဘာကသိုလ်ရဲ့ပူပေါင်းတော့တာတော်နေရရလဲကျောင်းသားချုပ်ပါတော့ဗျာ။ဒီရကဒါအားလုံးပေါင်း80%တရားကြားလောက်ကိုကျွန်တော်ကလည်းအီတော်ဗျာနေချစ်တယ်လာတယ်။နောက်တော့ဒီကြီးတော်နာရီဒီဖြတ်တယ်ဒီကြီးကိုဖြတ်တယ်ဒီကြီးပါသူရဲ့ဒီကိကျောင်းသားကြီးရဲ့တမဖြစ်မနေဒီသူတို့ကလည်းရွေးချယ်တာပေါ့ဘူးစစ်ဆိုးရကနေချက်ပြီးတယ်ဒီမင်းရွေးချယ်ရတဲ့လမ်းဖြစ်တဲ့ဆိုကြောင်းကိုတော့ရှင်းပြပြတော့မှာရှင်းတယ်ပါလေနောက်တစ်ခါ80လမ်းလောက်ကြည့်တော့ဘုရားပြည်ရုံးပါလေဘုရားဆရာရုပ်တုကိုလေးပြတာပါလေသစ္စာလေးတွေပြကြပါလေနောက်ဆရာကြီးမာမှုနီဆရာကြီးပေါ့ဗျာဒီကပြိဏနာပါမယ်ဗျာဒီလိုပြောလဲအမှန်တန်ကြီးနေတတ်ပါလေငွေလူသာစားဆရာဒီဝတ်တာတွေကျွန်တော်မှာကျန်းမာရေးနဲ့ပတ်သက်တော့ဆက်ပုံကူကြပါတောင်းသားတွေဗျာတောင်းသားတို့ကုသသမီးတွေပဲကုညီတွေပဲကျွန်တော်တို့ကကျောင်းသားကောင်းတော်တောင်းပြောတယ်လို့ပါပဲအိမ်ထဲမှာစစ်သားမရှိဘူးရေထဲမှာတောင်းသားကြီးတယ်ဗျာတောင်းသားကြီးဆိုကျွန်တော်တို့ရေးပါပဲ
လွှတ်တော်ကတည်ပြုပြဋ္ဌာန်းခဲ့တဲ့မြို့သားပညာရေးဥပဒေဟာဒီမိုကရေစီပညာရေးစနစ်ကိုအဟံတာဖြစ်စေတယ်ဆိုပြီးကျောင်းသားတွေကအစိုးရလွှတ်တော်တို့နဲ့တွေ့ဆုံဆွေးနွေးလိုကြောင်းတောင်းဆိုခဲ့ပါတယ်။ရပ်ပေါင်း60ကျားတဲ့အထိအစိုးရဘက်ကတုံ့ပြန်မှုမရှိတဲ့အတွက်ကျောင်းသားတွေကအခုလိုနိုင်ငံလုံးအတိုင်းအတာနဲ့သပိတ်ဆင်နွှဲဖို့ဆုံးဖြတ်ခဲ့ကြပါတယ်။ကျောင်းသားတွေရဲ့ဒီလှုပ်ရှားမှုနဲ့ပတ်သက်ပြီးဂလုံးနီဆရာတော်ဦးကာဝီယာကလည်းအခုလိုမိန့်ကြားပါတယ်။
ကျောင်းသားစီကသူတို့ရဲ့ခံယူချက်သူတို့ရဲ့အခွင့်အရေးကိုသူတို့တောင်းဆိုတာတော့ဒါလွဲမလဲလို့တော့ပြောလို့တော့မရဘူးပေါ့။ကျောင်းသားတွေမှာသူတို့ရဲ့အခွင့်အရေးကမှရှိသလောက်ဖြစ်နေတာပေါ့။ဆက်ကအစိုးရကနေချုပ်ကန်ထားတဲ့တော့ရောမှကျောင်းသားမှရင်မနိုင်ငံကြီးတွေမဆွတ်ဖက်ရဘူးဆန္ဒမပြဘူးဒါသူတွေချုပ်ကန်ထားတာ။ဒါတွေကသူလွဲမတဲ့ဥပဒေတွေပေါ့။ကျောင်းသားမှမဟုတ်လူရဲလို့ဖြစ်လာရင်တိတတ်တဲ့ယူဆဆိုင်နိုင်ငံအတွက်နိုင်ငံကြီးဆိုတာအကုန်လုံးမသိမဖြစ်သိဖို့သိအောင်လုပ်ရမှာလုပ်လေလုပ်ရမှာ။ဘဝအနစ်နာခံနိုင်မှုပဲလို့လား။နစ်နာခံနိုင်တဲ့လူကနိုင်ငံကြီးလုတ်ပိုက်ခွင့်ရှိတာပဲအကုန်လုံး။ကျောင်းသားမှာကျောင်းသားမဟုတ်တဲ့လူမလေးလို့တက်ကမကတ်နိုင်ရဘူး။ဒါကြောင့်လို့ဗမာပြည်မှာကတ်နိုင်ချက်တွေရှိလို့ဗမာပြည်မှာပညာရမရှိဘူး။နိုင်ငံကြီးလွတ်တက်ခဲ့တဲ့လူမရှိဘူး။အဲဒီခွင့်ပြုတိုးတက်အောင်လုပ်နိုင်တဲ့အသိဉာဏ်ပညာရှင်မရှိတော့ဘူး။အဲလိုပိတ်ပင်ထားတဲ့အတွက်ကြောင
့်။ဒီမှာ
တို့ရောတို့ရဲ့ကျောင်းသားရဲ့ခွင့်ရင်းနဲ့ပတ်သက်လို့တောင်းဆိုတာကတော့တို့တို့ခန္ဓာခံရနဲ့တို့ရဲ့ခွင့်ရင်းတို့တောင်းဆိုတာကတော့ဒါတောင်းမှာပဲလေ။တို့ခံစားနေရတာတို့မှသိတာဟုတ်တော့မလား။ခေါင်းဆောင်တဲ့ပုဂ္ဂိုလ်ကြီးကတကယ်ကိုရိုးရိုးသားသားနဲ့ကျောင်းသားရဲ့အကျိုးစီးပွားကိုလိုလားတဲ့စိတ်ဓာတ်အပြည့်အဝနဲ့မှန်မှန်ကန်ကန်လမ်းဆုံးရောက်အောင်တော့လုပ်ဖို့တော့လိုတာပေါ့။ဖားနိုင်မရောက်မရှင်းတော့မရမရှင်းတော့ရွေချက်မပြည့်စုံမရှင်းတော့ခေါင်းဆောင်ပိုင်းကပုဂ္ဂိုလ်ကြီးကဒဇိုက်မမနဲ့လုံးတင်နေဒီလိုပဲဘုန်းကြီးတို့လည်းမြင်နေပေါ့
။ဂလုံးနီဆရာတော်ဥကာဝီကမိန့်ကြားသွားတာပါရှင်။မင်းလေးမျိုးကစာရေးဆရာဦးကျော်ရင်မြင့်ကအစိုးရအနေနဲ့မလိုလားအပ်တဲ့ပြဿနာတွေမပေါ်ပေါက်စေဖို့အတွက်ကျောင်းသားတို့နဲ့အမြန်ဆုံးတွေ့ဆုံဆွေးနွေးညှိနှိုင်းတဲ့လို့သူ့ရဲ့အမြင်ကိုပြောပါတယ်
။အဲကျွန်တော်အမြင်ကတော့အစိုးရအနေနဲ့ကျောင်းသားတွေကိုဒီလောက်ပြင်ပပန်းပန်းဆန္ဒပြရလောက်အောင်မဖြစ်ဖက်နဲ့အမြန်ဆုံးညှိနှိုင်းခြင်းချင်ပါတယ်။နောက်တစ်ခုကကျွန်မတွေဒီလိုတပိတ်မှောက်ဆန္ဒပြတာကိုအကျန့်ဖက်ဖြစ်ရှင်းတဲ့နည်းမျိုးနဲ့မဖြစ်ရှင်းဖို့လဲအစိုးရကိုတော့ပြောချင်ပါတယ်ပေါ့နော်။အဲဒီဟာကအမိုက်ကဆက်တက်မီလောင်ဆိုသူတို့ကအမိုက်လို့ကျွန်တော်ဆိုလိုတာမဟုတ်ဘူးနော်အဲ့ဒီမြမစကပုံလိုပဲအစိုးရအတွက်မကောင်းတဲ့ဆိုးတဲ့ပူဂျူကြီးတစ်ခုဖြစ်သွားတဲ့အထိဖြစ်သွားမှမျိုးကိုလည်းအစိုးရကသတိထားဆင်ញင်ပြီးတော့မိမာပန်းနဲ့စွာဂိုင်းတွေဆောင်ရွက်ဖို့လိုတယ်လို့ထင်ပါတယ်
လွှတ်တော်ဟာတည်ပြုပြထန်းခဲ့တဲ့မြို့သားပညာရေးဥပဒေကိုကန့်ကွက်ဆန္ဒပြတဲ့အနေနဲ့နိုင်ငံလုံးဆိုင်ရာចောင်းသားတပိတ်ကြီးကိုမင်းလေးမျိုးမှာဒီကနေ့စတင်လိုက်တဲ့အခြေအနေနဲ့ဒီလှုပ်ရှားမှုအပေါ်တုံ့တက်သူတွေရဲ့အမြင်တွေကိုစူးစီးတင်ပြပေးခဲ့တာပါရှင်။